ကျန်းသာပြည်နယ်ကရှေ့တရုတ်ပင်လယ်ထဲကငင်းပွားနေတဲ့ကျွန်းတွေနီးမှာရှိတဲ့လေပိုင်နယ်ထဲကိုတရုတ်လေယာဉ်ဒဇင်ဝင်ရောက်လာတဲ့အတွက်ဂျပန်ဘက်ကလည်း F-15 ဂျက်တိုက်လေယာဉ်8ဆင်းပြန်ဝဲခဲ့ရာကနှစ်နိုင်ငံကြားသတင်းရေးရာအခြေတင်ပြဿနာတွေပေါ်ပေါက်ခဲ့ပါတယ်။ငင်းပွားနေတဲ့ဒီကျွန်းတွေနီးမှာတရုတ်သမုဒ္ဒရာရေကြောင်းအဖွဲ့ပိုင်းလေယာဉ်ဒဇင်ကိုတွေ့ခဲ့ရတာကြောင့်အခုလိုဂျက်တိုက်လေယာဉ်တွေကိုချက်ချင်းဆစ်လွတ်ခဲ့ရတာဖြစ်တဲ့အကြောင်းဂျပန်နိုင်ငံရဲ့အစိုးရဝန်ကြီးအဖွဲ့ဝန်ကြီးအိုဆာမူဖူဂျီမူရာကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ် F15 ဂျက်တိုက်လေယာဉ်တွေအပြင် E2C Hawkeye အမည်ရှိဒီထောက်လှမ်းရေးလေယာဉ်လဲပါသွားတယ်လို့ဂျပန်လက်ထောက်နိုင်ငံသားရေးဝန်ကြီးကိုယ်တိုင်လဲတရုတ်အစိုးရကိုဒီကိစ္စနဲ့ပတ်သက်ပြီးတော့တရားဝင်ကန့်ကွက်မှုတွေလှုံ့ဆော်သွားဖို့ရှိတယ်လို့ဂျပန်ဝန်ကြီးချုပ်ယုံပြောခွင့်ရပုဂ္ဂိုလ်က VOA ကိုပြောပြခဲ့ပါတယ်ဒါအပြင်တိုချိုမှာရှိတဲ့တရုတ်သံအမတ်ကြီးကိုလည်းဆင့်ခေါ်ပြီးတော့ကန့်ကွက်ကြောင်းပြောဆိုခဲ့ပါတယ်အခုလိုမျိုးဂျပန်ဘက်ကသူတို့ပိုင်ပြတ်မှတ်ယူထားတဲ့လေပိုင်နယ်ထဲကိုတရုတ်လေယာဉ်ဒဇင်ကျူးကျော်ဝင်ရောက်လာတာဟာပထမဦးဆုံးအကြိမ်ဖြစ်တယ်လို့ဂျပန်အစိုးရကပြောခဲ့ပါတယ်။ဒီဖြစ်ရပ်နဲ့ပတ်သက်ပြီးတရုတ်နိုင်ငံဘက်ကတော့ဒါဟာပုံမှန်အတိုင်းပြန်တမ်းမှုသာဖြစ်တယ်ဆိုပြီးတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရသူဟောင်းလီကတုံ့ပြန်ခဲ့ပါတယ်။